ရုရှားရေနံတထဲကြီးဖြစ်တဲ့မီခဲလ်ဟာရာကိုဗော့စကီဟာအကျဉ်းကျနေရကနေပြန်လွတ်လာပြီးတဲ့နောက်မကြာခင်မှာပဲရုရှားနိုင်ငံကနေဂျာမနီနိုင်ငံကိုထွက်ခွာသွားပြီးဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလူငယ်ချမ်းသာကွင်းအမိန့်ကိုလက်မှတ်ရေးထိုးပေးလိုက်တာပါ။သူ့ကိုအခွန်ရှောင်တဲမှုအလွဲသုံးစားမှုတွေနဲ့ထောင်ချခဲ့တာလည်းဖြစ်ပါတယ်။ယူကိုစ်ရေနံကုမ္ပဏီရဲ့အကြီးကဲဟောင်းဟာဂျာမနီနိုင်ငံကိုထွက်ခွာသွားဖို့အတွက်တောင်းခံခဲ့တဲ့အကြောင်းရုရှားပြည်ထောင်စုအချင်းထောင်ကဌာနကနေပြောပါတယ်သူရဲ့မိခင်ဖြစ်သူဟာဂျာမနီနိုင်ငံမှာစီးကုသမှုခံယူနေရတာလည်းဖြစ်ပါတယ်မီခဲလ်ဟော်ရာကိုဗော့စကီဟာလူသားချင်းစာနာမှုအကြောင်းပြချက်တွေနဲ့လူငင်းချမ်းသာခွင့်ပေးလိုက်တယ်ဆိုပြီးတော့မစ္စတာပူတင်ကသူ့ရဲ့အင်တာနက်စာမျက်နှာမှာတောက်ကြနေကထုတ်ပြန်ခဲ့ပါတယ်ကိစ္စရမျိုးစုံကိုရှင်းလင်းပြောဆိုတဲ့ကြာသပတေးနေ့အချိန်အတော်ကြာတဲ့သတင်းစာရှင်းလင်းပွဲအတွင်းဟာရာကဝော့စကီကိုလွတ်ပေးဖို့အတွက်ရည်ရွယ်ထားတယ်ဆိုတာကိုရုရှားသမ္မတကကြေညာခဲ့တာလည်းဖြစ်ပါတယ်။သူ့ရဲ့မိခင်မကြမ်းမမာဖြစ်နေတဲ့အတွက်လူငယ်ချမ်းသာခွင့်ပေးဖို့အတွက်ပထမဆုံးအကြိမ်ဖြစ်ပန်ကြားခဲ့တယ်လို့မစ္စတာပူတင်ကပြောပါတယ်။ရုရှားနိုင်ငံရဲ့အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်တဲ့မစ္စတာဟာရာကဝော့စကီဟာရုရှားအစိုးရကိုအပြင်းထန်ဝေဖန်ခဲ့သူဖြစ်ပြီးတော့သူ့ကိုထောက်ခံသူတွေကတော့နိုင်ငံရေးအကျဉ်းသားဖြစ်သူ့ကိုသတ်မှတ်ထားပါတယ်။ Pussy Riot Funkတကယ်တအဖွဲ့ဝင်နှုတ်ကိုလည်းလူငင်းချမ်းသာခွင့်ပေးမယ်လို့မစ္စတာပူတင်ကပြောဆိုခဲ့ပါသေးတယ်။နောက်နှစ်ဖေဖော်ဝါရီလကျရင်ရုရှားနိုင်ငံဆိုချီမြို့မှာဆောင်းရာသီအိုလံပစ်အားကစားပြိုင်ပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိနေချိန်မှာအခုလိုလူငင်းချမ်းသာခွင့်ပေးတဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ။